မြန်မာနိုင်ငံထဲမှာဆိုးဆိုးရွားရွားသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချုပ်ပေါင်းမှုတွေကိုကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကိုတက်တေထောက်ထားနေတကွာတင်ပြနိုင်ရေးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြင်ဆင်နေကြပြီဖြစ်ပါတယ်မြန်မာပြည်ဝင်ခွင့်ပိတ်ထားတဲ့အတွက်လူခွင့်ကိုယ်စားလှယ်ဟာထိုင်းနဲ့ဘင်္ဂလားဒေ့ရှ် ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ၁၇ရက်ကြာခီးစဉ်ဒီကနေ့ဇန်နဝါရီလ၁၄ရက်နေ့တနင်္လာနေ့မှာစတင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ခြမ်းကိုပြည်တွင်းစစ်ကြောင့်တင်းရှောင်နေကြရတဲ့မြန်မာစစ်ပြေးဒုက္ခသည်တွေခိုးလို့ရဒုက္ခသည်စခန်းတွေစီကိုရန်ဟီလီလာရောက်လေ့လာဖို့ရှိတယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းခီးစဉ်ပြီးရင်တော့ဇန်နဝါရီလ၁၉ရက်နေ့မှာမစ်ရန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာအပြင်ရိုဟင်ညာဒုက္ခသည်တွေခိုးလုံနေထိုင်ရာကော့စ်ဘဇာကဒုက္ခသည်စခန်းတွေစီကိုတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂလူခွင့်မဟာမင်းကြီးယုံကကြေညာထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီဒုက္ခသည်စခန်းတွေစီကိုလာရောက်ချိန်မှာတော့မြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြားသူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တပ်သေးထောက်ထားတွေကြုံခဲ့ရတဲ့ကရကရှင်မိသားစုဝင်တွေဘက်ကလူခွင့်ချိုးဖောက်ခံရမှုတွေကိုတင်ပြနိုင်မှုပြင်ဆင်နေကြတယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ကိုအီစလန်ကသူတို့တင်ပြဖို့ပြင်ဆင်နေတာဒီအခုလို့ရှင်းပြပါတယ
်လောကရဲ့အတွေ့အကြုံလို့မြစ်စီဟင်းလို့ကျွန်တော်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုသူကလာရောက်ဖို့အဆင်ပြေရှိတယ်ဆိုတာကိုကျွန်တော်ကြားသိရပါတယ်ကျွန်တော်ကဒုက္ခသည်ကိုယ်စားလှယ်ကမြစ်စီဟင်းလို့လာတဲ့အချိန်မှာကျွန်တော်ရဲ့လောကရဲ့စူပါမုန်ကိစ္စရဲ့ဒီလိုကျွန်တော်အသေးစိတ်ကြည့်ကြလို့ရှိပါတယ်။နောက်ဂျပန်ပြည်နယ်မှာဖြစ်ခဲ့တဲ့စီးပွားရေးတက်တက်ပြီးကျွန်တော်ကစစ်တေအတောက်တာတွေကကျွန်တော်ကဒီမှာဆစ်ဆောင်တာရှိတယ်။အခုလာတဲ့အချိန်မှာကျွန်တော်ကအဲ့ဒီစစ်ဆောင်တဲ့တက်တက်ပြီးတော့ကျွန်တော်ပြင်ပြဖို့ရှိတယ်။နောက်ကျွန်တော်ဝန်ကြီးဒုက္ခကြီးကတရားမျှတမှုရရှိရတဲ့လို့ကျွန်တော်ဆက်လက်ပြီးတော့သူ့ကိုဆွေးနွေးဖို့ရှိပါတယ်။ဒီစစ်ဆောင်တဲ့တက်တက်ပြီးတော့လောကရေးကောင်စီမှာကျွန်တော်ရဲ့အရေးစစ်ဆောင်ကိုပြည်ပြရရောက်ဆွေးနွေးသွားမယ်လို့ကျွန်တော်လည်းမော်လင်းပါတယ်
မြမအစိုးရဘက်ကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အစီရင်ခံစာတွေကမှန်ကန်မှုမရှိဘဲတစ်ဖက်သက်ဆန်နေဆိုပြီးပြောဆိုထားပြီးတော့ပြီးခဲ့တဲ့နှစ်2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားခဲ့တာဖြစ်ပါတယ်လူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီဘက်ကတော့မြမအစိုးရနဲ့ဆက်ပြီးဆက်ဆက်ညီနိုင်သွားဖို့ကြိုးစားနေဆဲဖြစ်ပြီးမြမပြည်သူတွေနဲ့တွေ့ဆုံပြီးလူခွင့်အခြေအနေတွေဆွေးနွေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ပြည်သူကနေရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အခုလိုမျိုးနိုင်ငံတကာကနေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဝေဖန်ထောက်ပြနေရတာကုလလူခွေအထူးကိုယ်စားလှယ်ကိုပြည်ဝင်ဝင်ပိတ်တာတွေကအလွန်ဆိုးဝါးလွန်းတဲ့လုပ်ရက်ဖြစ်ပြီးအာဏာရှင်ခေတ်ကိုနောက်ပြန်ဆုတ်နေသလိုဖြစ်နေတယ်လို့မြမလူခွေအခြေအနေတွေကိုလေ့လာအခဲခတ်နေတဲ့ဒေါက်တာခင်ဇော်ဝင်းကဝေဖန်လိုက်ပါတယ
်ကိုယ်ကပိတ်ထားတဲ့အခါကျတော့သူကရတဲ့နေရာကိုသွားမှာပဲလေဆိုတော့ရတဲ့နေရာကသူကတရင်ကိုသူကယူမှာပဲအချက်တွေယူမှာပဲဆိုတော့အဲ့လိုလုပ်တဲ့ဆိုတဲ့ကွာကိုယ်ကရှုံးနေပြီနော်ဆိုတော့အဲ့ဖြစ်တင်တာကနော်နိုင်ငံတကာငါဆိုတဲ့ခုတ်ကိုကိုဥဆောင်မယ်ဆိုရင်မြို့တော်ကမျိုးတွေကိုကိုနိုင်ငံကိုခေါ်နော်ခေါ်ပါကိုဘက်ကတင်ပြချင်တယ်ကိုကတင်ပြလေကွာဟာဒီမှာကိုကပိတ်ထားတဲ့ကကြတော့ရန်ကြီးလေးနဲ့မကဘူးဟိုအပြည့်ဆန်ဟိုအချက်နဲ့သုံးပိုင်းဖွဲ့ပေါ်ပါနော်အားသချက်လည်းရရင်ရအောင်သူသွားမှာပဲအဲဒါလုံးလေကိုရန်ကြီးလေးဆိုတာကူမမင်းဒီနေ့မှာပေါ်လာတဲ့ပုဂ္ဂိုလ်ချက်မဟုတ်ဘူးလုံနေချာပြီနော်ပါသူတို့ကကြဟိုးရင်ကနဝတနာသာခေဘူနေမင်းခေကိုပြန်သွားနေတာပဲနော်ခေကပြောင်းပြောင်းသွားနေတာသူမြန်မာနိုင်ငံနဲ့အရန်နားတယ်တော့
မြန်မာအစိုးရအနေနဲ့ကုလနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်တင်တယ်လို့လည်းသူကအကြံပြုပါတယ်ခီးစဉ်အပီဇန်နဝါရီလ24ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာသူ့တွေ့ရှိချက်တွေကိုကုလအထူးကိုယ်စားလှယ်ဟာလာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာလည်းတင်ပြသွားမှာဖြစ်ပါတယ်ရှင်